မရုပ်ရှင်အမှုပညာရှင်တွေထဲမှာသပင်းရှိရှိပချိုင်ထင်းထင်းနဲ့တရုတ်ဆောင်ခိုင်နှင်းဝေကိုပြည်သက်တွေတီးကြမှာပါနော်သူဟာအမှုပညာလုပ်တွေကိုလုပ်ကိုင်ရင်းခိုင်နှင်းဝေဖောင်ဒေးရှင်းဆိုတဲ့ပရဟိတအတင်းလေးကိုတည်ထောင်ပြီးအကူအညီလိုအပ်နေတဲ့သူတွေကလေးတငယ်တွေနဲ့မျိုးသမီးရေးတွေလူကုန်ကူးမှုတားဆီးရေးကိစ္စတွေကိုတဆိုင်မမတ်ဆောင်ရွက်နေသူတူလည်းဖြစ်ပါတယ်အမှုပညာရှင်တူကအခုလိုပရဟိတလုပ်တွေကိုစိတ်ပါဝင်စားလာခဲ့တာပါချောင်ပါလေ
ကိုယ်တိုင်ကလည်းဝါသနာပါတာတခုရင်တကယ်တကယ်လက်တွေ့ပရဟိတအနေနဲ့စပြီးလုပ်လိုက်တဲ့အချိန်မှာပြည်သူတွေကြားထဲကကိုကိုယ်တိုင်ဝင်ရောက်သွားတဲ့အခါမှာသူတို့ခံစားနေရတဲ့ဒုက္ခတွေကိုကိုယ်တိုင်ကြုံတွေ့ရတာလေနောက်ကကိုယ်သွားလှူလိုက်တဲ့အချိန်မှာသူတို့ရဲ့ဝမ်းသာတဲ့ပီတိဖြစ်တဲ့ကြည်နူးမှုတွေကဘာနဲ့မှတန်ဖို့ပြတ်လို့မရတနိုင်တစ်ပိုင်းလေးကိုလိုမျိုးစိတ်တွေနဲ့ကိုကအဆလဘရီတရားဖြစ်တဲ့အတွက်ကြောင့်မလို့အရှိရနေပြီးလွတ်ကြရင်ကျန်တဲ့လူတွေနဲ့အင်တိတ်အားတိုင်းနဲ့ဖြစ်လာပါစေတော့ဆိုရင်ရည်ရွယ်ချက်နဲ့ပေါ့နော်ကျန်တဲ့လူတွေနည်းနည်းအများကြီးလှုပ်လာလို့ရှိရင်ဒုက္ခရောက်တဲ့သူတွေကိုချက်ချင်းကူညီပေးမယ်ပြန်နေတူတောင်းလို့ရမယ်ဆိုတဲ့စိတ်မျိုးနဲ့လှုပ်ဖြစ်သွားတာပ
ါပရဟိတအတင်းလေးကိုတီထောင်ထားတယ်ဆိုပေမဲ့ငွေကြေးများကြီးရှိတာမဟုတ်တဲ့အတွက်သူ့ရဲ့ပရဟိတလုပ်ငန်းတွေမှာအခက်အခဲတွေကြုံရပါတယ်တဲ့
ကိုကအမျိုးသမီးတယောက်ဖြစ်နေတဲ့အတွက်တချို့အချင်းသေးတာကိုခံရတယ်တိုက်ခိုက်တာတွေဝေဖန်တာတွေအများကြီးကြုံတွေ့ခဲ့ရတယ်။နောက်တစ်ခုကကျတော့ညီမတို့အသင်းမှာဆိုရင်အဓိကဖောင်ဒါမရှိဘူး။ Foundation ဆိုလို့ရှိရင်အနည်းဆုံး3,500တထောင်ပေါ့နော်။ဖောင်ဒါတွေရှိကြညီမစီမှာကျတော့ဖောင်ဒါမရှိဘူး။ရတ္တိယာအရန်တမန်းတယ်။အစလုပ်ပြီးတဲ့အချိန်မှာမလုံချင်တော့အောင်ထိခက်ခဲတွေကြုံတွေ့ခဲ့ရတယ်အများကြီးပဲ။ဖောင်ဒါရှိမှဒီဖောင်ဒါကနေပြီးတော့ဗန်ထဲမှာထည့်ထားပြီးတော့အတိုးနဲ့ဒါ run လို့ရမှာ။အဲဒီပိုင်းတောင်အရန်ဝါနာပါတယ်ချက်ညံ့လို့တယ်သူများကမကူညီရမနေနိုင်ဘူးဆိုတဲ့စိတ်တွေကဖြစ်နေတဲ့အခါကျတော့ဒါလိုတဲ့အလိုရှင်တွေရဲ့ပတ်စံလေးတွေကိုအလှငွေလေးတွေကိုကြိုးချမ်းပြီးတော့ဝေမျှသုံးတယ်ဝေမျှသုံးပြီးတော့ဗန်ထဲမှာထည့်ပြီးတော့ဒီလိုပဲထားသေးရင်လည်းပတ်လာအခုအချိန်ကြီးလည်းဖောင်ဒါမရှိဘူးအဲ့တော့အလိုရှင်ပြတ်သွားတဲ့အချိန်မှဆိုရင်တော့ဒါဆက်လက်ရည်ဖို့ခက်ခဲနေပေါ့နော
်ပရဟိတအလုပ်တွေကိုလုပ်ရင်းအလှူတန်းတွေလုပ်ရင်းသူ့ရဲ့အသင်းလေးအတွက်လိုအပ်တာတွေအတွက်အလှူရှင်တွေရှာရပုံတွေနောက်တရုတ်ဆောင်တူဖြစ်တဲ့အတွက်ခွင့်ရေးယူခံရတာတွေကိုလည်းသူစီကအခုလိုပဲကြားရပါတယ်
။ကိုလူကြီးကလုပ်နေတဲ့အချိန်မှာတော့စော်ကားမခံနိုင်ရဘူး။ရှင်းရှင်းပြောရမယ်ဆိုလို့ရှိရင်ကိုကျင့်တရားကောင်းနေခြင်းနေတိုင်းခဲ့တယ်။ပေါ်စာဆိုတာလုံးဝမထားခဲ့ဘူး။အဲ့တော့ဒီယောက်ျားလေးမှကို့အပေါ်မှာဖြီးကွားရည်ကွားနဲ့မစော်ကားရဲဘူး။ဒါပေမဲ့ပရိုက်တာလုပ်တဲ့အခါမှာပထမဆုံးတစ်ခါအသေးအံကနေနေရရကကလေးတွေစေဝံပို့တာနိုင်လို့ရန်ကုန်ခေါ်တယ်ရန်ကုန်ကနေစေယုံပြပေးတယ်သူဆိုင်ဝေးကြောင်းချစ်လာတဲ့ကလေးတွေကိုကကတောင်ဝင်ယူပြီးတော့စေယုံစေခန်းစေယုံပြပေးဒါပေမဲ့အိမ်အသိမှကားမရှိဘူးသူတို့စေခန်းပြဖို့သူတို့စေယုံတင်ဖို့ကလေးမွေးကိုဒါရီအဆဆရရအတွက်ကားငှားပြီးတော့ဟာဒီတက္ကစီနဲ့ရင်တနေ့တနေ့ကိုပတ်စံအရန်ထွက်တော့စေယုံကားလေးတစ်စီးချင်းစိတ်ကောင်းမှပဲဆိုပြီးပို့စီပိုင်းနဲ့တင်ခဲ့တယ်အဲ့ဒီမှာစေယုံကတူမယ်ဆိုပြီးတော့လာပြောတဲ့အခါကျတော့အရန်ဝမ်းသာသွားတော့ကျေးဇူးတွေတင်လိုက်တာအဲ့ဒီတော့လည်းမများဝေပါမှာတင်းဆုံနေတာတင်းဆုံနေတော့ပိုရမယ့်ပတ်စံပွဲလက်ခံလာတာကိုဖြတ်ပြီးတော့ရန်ကုန်ပြန်လာတယ်ရန်ကုန်ပြန်လာပြီးတော့အရှင်ကတူမယ်အလှရှင်နဲ့အာတွေ့မယ်ဆိုတော့ချင်းတဲ့အခါကျတော့ကိုအတင်းကတူတွေရောနောက်ကဒီကိုရဲ့မိဘတွေရောနဲ့စကားတစ်ခါလေးပြောတော့တဲ့ကမှာတကယ်ကိုလူဖို့မဟုတ်ပဲနဲ့အဓိကတော့အချောင်ရမလားဆိုပြီးတော့မင်းသမီးတောင်နဲ့စကားပြောချင်လို့တွေ့ချင်တဲ့ပုံစံမျိုးဖြစ်နေသူများကကိုညီပေးချင်တဲ့စိတ်တွေကြောင့်လားဒီလိုမျိုးတခြားယောက်ျားလေးတယောက်ကချင်းနာကိုလက်ခံခဲ့လိုက်ရတာပေါ့နော်ဒါကအမှတ်တရပဲနောက်ကတခုကလေးတွေကြီးဟာစောက်ချင်တဲ့အဲ့လိုပဲလူမယ်ဆိုပြီးတော့မလူလို့စိတ်မစိုးဘူးဒါပေမဲ့လို့သူများတခါကြိုးကြိုးစားစားနဲ့ကိုကြိုးစုံပြီးတော့အဲ့လိုအလုံးလုံးနေတဲ့အချိန်မှာအချိန်မြင်သေးပြီးတော့ဟိုကလူမလို့ဒီဟာလူမလို့အဲ့လိုမျိုးတွေရဲ့စော်ကားခြင်းကိုအများကြီးခံခဲ့ရတယ်
ပြုဆောင်ခိုင်နှင်းဝေဟာလက်ရှိမှာခိုကိုရမဲ့နေတဲ့ကလေးငယ်တွေကိုကူညီဆောင်ရှောက်ပေးနေပါတယ်။မိဘမဲ့ကလေး9ယောက်ကိုအခုသူမွေးစားထားပါတယ်။ဒီကြားထဲမှာပဲကူညီလိုအပ်နေတဲ့အမျိုးသမီးတွေကိုလည်းထောက်ပံ့ကူညီပေးနေတာပါ
။ Charity နဲ့ပတ်သက်ပြီးတော့ရလာတဲ့ကိုယ်ဝင်တွေပဲလက်ခံမယ်လို့သတ်မှတ်ထားရမယ်လဲ။တချို့ကြတော့လည်းအခုဆိုရင်ကိုယ်ဝင်ဆောင်3ယောက်ရှိနေတယ်ဆက်ထက်မှာ။အဲလိုပဲဟိုငိုယိုပြီးတော့ပြောတယ်သူရဲ့အခက်အခဲတွေပြောတဲ့အခါကိုကလက်မခံဘူးဆိုတဲ့ဟာကိုယ့်ဘက်ကပြောလို့မထွက်ပြန်အောင် ကိုကြီးပေးပြရအောင်ညီမကလေးနဲ့ပတ်သက်ပြီးတော့ပဲဒီကထားပြီးကိုကြီးပေးတာဆိုဒါမဲ့မျိုးသမီးတယောက်ကိုရှိမှဒုက္ခရောက်နေဘယ်လိုပဲဖြစ်နေသူတို့အရင်ကမှားခဲ့တယ်လို့သူလိုပါဖြစ်လာလို့ပဲထားပါအောင်ကို့ပေါ်မှာအားကိုးခြင်းနဲ့နားမကိုကြီးတောင်းပြန်တော့လဲကိုကမကူညီပေးနိုင်ဘူးလို့မပြောနိုင်ဘူး
ကလေးတငယ်တွေနဲ့မြို့သမီးရေလှုပ်ဆောင်ခဲ့တဲ့သူ့ရဲ့ဒီတွေ့ကြုံတွေအရမြို့သမီးငယ်တွေလမ်းမယောက်မှာကိုစိုးရိမ်မိပါတယ်တဲ့ဒီမြို့သမီးတွေအတွက်သူ့ရဲ့ဆန္ဒလေးတွေကိုလည်းနားဆင်ကြရအောင်ပါရှင်အခုခေတ်ကအရန်အောင်ခင်မီတိုးတက်နေတဲ့သိပ္ပံခေတ်ကြီးမှာအရင်တော့ကတော့ဘိုင်းကောင်းကြောက်ပြီးမဟုတ်တော့ဘူးဆိုရင်တော့မှညီမမင်းကလေးဖြစ်တဲ့အတွေ့အကြုံလို့ခေတ်တော်ဆန်လို ကိုပေါ်ကိုတမိုးထားတဲ့ပုံကိုပြောချင်ပါတယ်
။ဒါကတော့ပရိတလုပ်တွေကိုတဆိုင်မမတ်ဆောင်ရွက်နေတဲ့ရုပ်ရှင်တရုပ်ဆောင်ခိုင်နင်းဝေပါရှင်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။